အမေရိကန်သမ္မတဒေါ်နယ်ထရန့်က36နှစ်ကြာအိန္ဒိယနိုင်ငံခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ထွက်ခွာသွားပါပြီ
။ Well, I look forward to being with the people of India. We're going to have many millions and millions of people. It's a long trip.
တမ္ဘာများစွာသောအိန္ဒိယပြည်သူတွေနဲ့တွေ့ဆုံမယ်လို့ခီးမထွက်ခွာခင်မှာသမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယခီးစဉ်အတွင်းခံမှန်းနေကြတဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးနဲ့တော့သူပြန်လာမှာမဟုတ်ဘူးလို့သမ္မတကပြောထားပြီးဖြစ်ပါတယ်။အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးအတွက်နောက်ပိုင်းမှာဆက်ပြီးဆောင်ရွက်မယ်ရွေးကောက်ပွဲမတိုင်ခင်သဘောတူညီချက်ရမလားဆိုတာမသိနိုင်ပေမဲ့အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ပမာဏဟာတိတ်ပြီးကြီးမားမယ်လို့သမ္မတကပြီးခဲ့တဲ့သတင်းပတ်တွင်မှသတင်းထုတ်တွေကိုပြောဆိုထားပါတယ်အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်မှာဒါဇင်နဲ့ချီတဲ့အကြောင်းအရာတွေအပေါ်နှစ်ဖက်သဘောတူညီထားနိုင်ပေမဲ့ဆေးဘက်ဆိုင်ရာပစ္စည်းကိရိယာတွေအပါအဝင်ဆွေးနွေးညှိနှိုင်းရမယ့်အကြောင်းအရာတွေလည်းအများအပြားရှိနေသေးတယ်လို့ဆွေးနွေးပွဲနဲ့နှိဆက်တဲ့သတင်းရှင်းမြစ်တွေကပြောပါတယ်သမ္မတထရန့်ရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့စစ်တပ်ရဟယင်တွေဒေါ်လာဘီလီယံချီရောင်းချမှုကိုကြီးညာမယ်လို့လည်းခန့်မှန်းထားကြပါတယ်။တရုတ်ရဲ့စီးရေးချက်ထွင်မှုအပေါ်ဘုံဆိုးရင်ချက်တွေကြောင့်အမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးတော့နှိစက်သွားစေတာနဲ့အတူပဲဒုံးကျည်ကာကွယ်ရေးစနစ်ရောင်းချမှုလည်းဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။